မင်္ဂလာပါရှင် VOA American အတန်ကနေဇူလိုင်လ5ရက်စနေနေ့နေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိ line to meter 2432.40 ရူကနေထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်း나이ဝက်မှာကြားမှာကတော့
ခဲကိုကျွန်တော်တို့ကဘယ်မှာသုံးကြလဲဆိုရင် red light ဆိုတော့အနီရောင်ခဲ outside ကအဲ့ဒါလေးကဈေးအမှန်တန်ပေါ်တယ
်သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ရမှာပါရှင်တခါအမျိုးသမီးကဏ္ဍနဲ့အတူနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုကိုရန်နိုင်နဲ့မနန္ဒာချန်တို့ကပြောပြမှာပါရှင
် In Myanmar democracy euphoria losing its glow မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲပေါ်ဝန်းတာပျော်ရွှင်မှုတွေဟာမိမ့်မိန်လာနေပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ The New York Times Internet စာမျက်နှာမှာဇူလိုင်လ4ရက်နေ့စွဲနဲ့ဖော်ပြထားပါတယ်စစ်ကောင်းဆောင်ဟောင်းတဲ့ uniform ချုပ်ပြီးဒီမိုကရေစီပေါ်ဆောင်တာ၃နှစ်အကျော်မှာပဲလုံခြုံရေးတပ်တွေလမ်းမတွေပေါ်ပြန်ရောက်လာနေပြီဆိုပြီးတော့ဆောင်းပါးရှင် Thomas Fuller ကဆောင်းပါးကိုစထားပါတယ်။ဘာသာရေးကြမ်းဖက်မှုတွေမီဒီယာလွတ်လပ်မှုနောက်ပြန်ရှော့ကြတာတွေကြောင့်ဆယ်စုနှစ်၅ခုကြာဆေးအုပ်ချုပ်မှုဆုံးသက်တာကိုပျော်နေတဲ့အပျော်တွေလည်းယော်ပါလာနေပြီလို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်နဲ့အတွင်းမြန်မာအစိုးရကပြည်ပြင်ပြောင်းလဲရေးတွေလုပ်ခဲ့ပေမဲ့ဘာသာရေးအခြေခံနဲ့နိုင်ငံရေးမဲဆွယ်မှုတွေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတွေကတမရဦးသိန်းစင်ရဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်နေတာတွေအပေါ်အကြီးအကျယ်လမ်းကြောင်းလွဲစေပြီးတော့အစိတ်အတော့တွေဖြစ်စေတယ်လို့ဆိုပါတယ်မြန်မာအစိုးရဟာယဉ်ကျေးမှုပေါင်းစုံပါဝင်တဲ့ဒီမိုကရေစီအစားအမျိုးသားရေးနဲ့ဘာသာရေးကိုအခြေခံတဲ့အမျိုးသားလက္ခဏာတည်တရကိုတည်ဆောက်နေတယ်လို့လူ့ခွင့်ရေးနဲ့အမျိုးသမီးရေးလှုပ်ရှားသူမတ်ဇမောင်ကပြောလိုက်ပါတယ်ဒါပြင်မီဒီယာလွတ်လပ်မှုအပိုင်းမှာလည်းမြန်မာနိုင်ငံဟာနောက်ပြန်ရှော့ကျလာနေပြီးမီဒီယာအတော်များများကအေဒါရီနဲ့သတင်းတောက်တွေကိုအာဏာပိုင်တွေဘက်ကအရင်နီးတွေတုံးပြီးခေါ်ယူချင်းချောက်တာတွေလုပ်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကမြန်မာအရေးကျွမ်းကျင်သူဒေးဗစ်မက်သီယဆန်ကပြောပါတယ်အစိုးရတည်တက်လာတာ၃နှစ်ရှိပေမဲ့လည်းမြန်မာစစ်တပ်ရဲ့အထူးအခွင့်အရေးတွေနဲ့စီးပွားရေးအကျိုးမြတ်တွေအတော်များများကတော့အရင်တိုင်းရှိနေတုန်းပဲလို့ပြောပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးဥပိုင်ကုမ္ပဏီဟာမြေကဆလို့ပြပပို့ကုန်လိုက်စင်းတဲ့အထိအကုန်သူတို့ပိုင်တယ်လို့လွတ်တော်အမတ်ဦးဝင်းထိန်ကပြောပါတယ်။ဒါပြင်မြန်မာအစိုးရရဲ့ထိပ်ပိုင်းယာရုတွေအားလုံးကိုစစ်ကောင်းဆောင်ဘက်ကတာဝန်ယူထားတာကြောင့်အရက်ဝတ်ဝတ်ထားတဲ့စစ်အစိုးရနဲ့တူတယ်ဆိုပြီးတော့လဲဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ရှောင်းတော်နော့ကဆိုထားပါတယ်။ဒါမဲ့လဲစစ်တပ်ကနိုင်ငံရေးမှာဆက်လက်ပါဝင်နေတာကတည်ငြိမ်မှုကိုပေးပြီးဒီအချက်ကမြန်မာနိုင်ငံရဲ့အပြောင်းလဲဟာအရက်နွေဦးလှူရှာမှုထက်ပိုအောင်မြင်ပြီးရေရှည်ခံစေတယ်လို့ကုလသမဂ္ဂအရာရှိဟောင်း Richard Hose ကပြောပါတယ်။ဒါမဲ့ရွေးကောက်ပွဲတွေအတွင်းစစ်ကောင်းဆောင်တွေလည်းဝင်ပြိုင်မှာဖြစ်တဲ့အတွက်ဘာသာရေးတင်းမာမှုတွေပိုဆိုးလာနိုင်တယ်လို့ဆောင်းပါးရှင်ကဆိုထားပြီးတော့ Ladlaw Manley မှာဖြစ်နေတဲ့ဘာသာရေးတင်းမာမှုတွေကိုဖော်ပြထားပါတယ်ခင်ဗျာ
။မြန်မာ Army Chief Hills Tinkop ထိုင်းစစ်တပ်ကအာဏာသိမ်းတာကိုမြန်မာစစ်ကောင်းဆောင်ချီကျူးဆိုတဲ့သတင်းကိုတော့ဘန်ကောက်ပို့စာမျက်နှာမှာဇူလိုင်လ4ရက်နေ့ကဖော်ပြထားပါတယ်။နှစ်နိုင်ငံစစ်ကောင်းဆောင်နှစ်ယောက်ဟာတယောက်နဲ့တယောက်ပွေ့ဖက်နှုတ်ဆက်ခဲ့ကြပြီးတော့နိုင်ငံတော်လုံခြုံရေးနဲ့ပြည်သူလူထုရဲ့ဘေးကင်းလုံခြုံရေးအတွက်တာဝန်ထမ်းဆောင်နေကြတဲ့အတွက်ထိုင်းစစ်တပ်အပေါ်မှာသူ့အနေနဲ့ယုံကြည်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပါတယ်။ဒါအပြင်စစ်ဗိုလ်ချုပ်နှစ်ယောက်ဟာရွှေပြောင်းလုံတမားကိစ္စအပါအဝင်နှစ်နိုင်ငံကြားစိုးရိမ်စရာပြဿနာတွေကိုလည်းဆွေးနွေးခဲ့ကြပြီးထိုင်းနိုင်ငံမှာရှိတဲ့မြန်မာလုံတမားတွေကိုကောင်းကောင်းဂရုစိုက်သွားမယ်လို့ထိုင်းဗိုလ်ချုပ်တာနာဆက်ကပြောခဲ့ပါတယ်။ဒါအပြင်နှစ်နိုင်ငံစစ်ဘက်ပူးပေါင်းဆောင်ရွက်မှုတွေကိုအခုထပ်ပို့ပြီးတော့လှုပ်ဆောင်သွားဖို့လဲထိုင်းဗိုလ်ချုပ်ကကတိပေးခဲ့တယ်လို့យေတာထားပါတယ်။အပြည့်အစုံကိုတော့ bangkokpost.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းយေတာချက်တွေကိုကိုရနိုင်တဲ့မနန္ဒာချန်သူကပြောပြသွားတာပါရှင်။အခုဆက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုတွင်ဆက်မှာပါ။ဒေါ်လလတန်းကစီစဉ်တင်ပြထားပါတယ်ရှင်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
a long shot
ဖြစ်ပါတယ်စာလုံးပေါင်းက a ကတစ်ခုတစ်ကြိမ် l o n g long ကရှည်တာဝေးတာ s h o t short ကဒီနေရာမှာ noun နာမ်အဖြစ်အသုံးပြုထားတာဖြစ်ပြီးပြစ်ခတ်ခြင်းကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကားပိုက်တစ်ခုရဲ့ဓာတ်ရိုက်ဒီဘယ်ကတော့အဝေးကိုပြစ်ခတ်ခြင်းပေါ့ဒီ idiom အသုံးကအာကစားတစ်မျိုးဖြစ်တဲ့အင်္ဂလန်မှာရှည်တုံးကလေးနဲ့မြားပြည့်ပြိုင်ပွဲတကနေဆင်းသက်လာတယ်လို့ဆိုပါတယ်။အဝေးကနေလှမ်းပြင်းရင်မြားပြည့်တဲ့လူအနေနဲ့အလေကပြစ်မှ bull's eye ကိုထိဖို့ခက်ခဲပါတယ်။အလားတူပဲတနတ်ဆိုရင်လည်းအဝေးကနေလှမ်းပြင်းရင်ထိဖို့ခက်တယ်ဆိုတာကတော့ပြောနေစရာမလိုပါဘူး။ဒါကြောင့်အဝေးကပြင်းထိဖို့ခက်တယ်လို့လက်တွေ့နေစဉ်ပွားမှာလည်း ဖြစ်ဖို့ခရင်တဲ့အခြေအနေမလွယ်တဲ့အခြေအနေကို a long shot လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ John applied for the job as manager of the store. That's a long shot for him.
John ကအဲ့ဒီဆိုင်မှာ manager အလုပ်ရဖို့ရှောက်ထားတယ်လေ။ဒါပေမဲ့လို့သူ့အတွက်ကတော့အဲ့ဒီအလို့ရဖို့ကမလွယ်ပါဘူးဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John applied for the job as manager of the store. That's a long shot for him.
လူတူတွေဖြစ်နိုင်ကြီးနည်းတယ်မလွယ်ဘူးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
A long shot
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian အသုံးနှုတ်သင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားတာပါရှင်။ဒီအစီအစဉ်ကို VOE ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာထုတ်လည်နေပါဗျ။ American Indian အသုံးနှုတ် English စာသင်ခန်းစာအစီအစဉ်အရှိကတော့တနင်္လာနေ့ည9:00နာရီကနေ10:00နာရီအစီအစဉ်မှာထုတ်လည်နေပါတယ်ရှင်။
မနက်ငယ်မှာလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုဆန်တဲ့ရုံးဝင်းစံကတ်အဖြစ်အပျက်တွေငြိမ်သွားသလိုနဲ့တစ်ခါပြန်ပေါ်လာပါတယ်။မိခဲပြဖုံးဖြစ်နေတဲ့ဒီပြဿနာဟာကြီးမားတဲ့မိတော်ကြီးအဆင့်ထိဖြစ်လာပြီးတိုင်းပြည်လုံးအတွက်ရဒမအေးပွဲအခြေအနေထိရောက်လာနိုင်တယ်လို့များကျွန်တော်တို့သောတာရှင်တွေယူဆပါသလား။အဲဒီလိုအခြေအနေထိရောက်မသွားအောင်ဟန်တားနိုင်မဲ့အခြေအနေကောရှိပါသေးရဲ့လား။ဘယ်လိုများဟန်တားကြပါမလဲ။အခုလာမယ့်စနေညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VO ရဲ့ဖုန်းနံပါတ် 1-239-382-999 လေး email လိပ်စာ burmese@voanews.com လို့စီစနေညပဲအမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားပါဒီလိုက်မှာတရက်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတော်ကို email နဲ့ဖြစ်ဖြစ် mp3 အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီတိုက်ရိုက်လေးလိုက်အစီအစဉ်ကိုဒီကနေ့ည9:00နာရီကနေ10:00နာရီထုတ်လွှင့်မယ်အစီအစဉ်မှာတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါ။ American Hitet ရဲ့236နှစ်သမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးတဦးကို Hitet ရဲ့ဒုတိယအဆင့်အမြင့်ဆုံးရာထူးမှာခန့်အပ်လိုက်ပါတယ်။ Michael Howard ဟာတိခတ်ပါရှင်။Michelle Howard ဟာကျဲလေးပွင့်တက်ရေတပ်ဗိုလ်ချုပ်အဖြစ်ဇူလိုင်လ1ရက်အင်္ဂါနေ့ကခန့်ချင်းခံခဲ့ရတာဖြစ်ပါတယ်။ Howard အနေနဲ့သူ့ရဲ့စစ်မှုထမ်းတပ်တန်းတစ်လျှောက်ထူးချွန်ခဲ့တဲ့အမျိုးသမီးတဦးဖြစ်ခဲ့တဲ့အကြောင်း VOE သတင်းတော့ Zeliza Hope ပြပို့တဲ့သတင်းဆောင်မကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကပြောပြမှာပါရှင်။
If you don't believe today was a first, when I called to order 4-star shoulder boards for women, they didn't exist. A special contract was let, and you folks are seeing the first set in the history of the United States Navy.
အမေရိကန်ရေတပ်သမိုင်းမှာပထမဦးဆုံးအမျိုးသမီးရေတပ်ဗိုလ်ချုပ်ကိုမြင်နေရပြီဖြစ်တယ်လို့အာလင်တန်အမျိုးသားစစ်သင်းကျိုင်းမှာသူ့မိသားစုဝင်တွေအပြင်ရောင်ရင်စစ်မှုထမ်းတွေတက်ရောက်ခဲ့တဲ့သူ့ကိုပထမဦးဆုံးအမျိုးသမီးရေတပ်ဗိုလ်ချုပ်ရာဒူးချီးမြှင့်ပွဲအခမ်းအနားမှာရေတပ်ဗိုလ်ချုပ်တဲ့မစ္စလ်ဟာဝတ်ကပြောသွားတာကိုကြားလိုက်ရတာဖြစ်ပါတယ်ကျယ်လီပွင့်တဲ့ရေတပ်ဗိုလ်ချုပ်မစ္စလ်ဟာဝတ်ကိုခုလိုရာဒူးတိုးခံခဲ့သူကတော့American Yedat Winji Ray Mibespear ဖြစ်ပါတယ
် Navy picked the best officer to be the VC
American Yedat အနေနဲ့ Yedat ဗျူဟာရေးရာမှာဒုတိယဗိုလ်ချုပ်ကြီးအသင့်တော်ဆုံး Yedat အရာရှိကိုရွေးချယ်လိုက်တာပါဒါဟာဒီကနေ့ရဲ့ထူးခြားချက်ပါပဲ
အသက်54နှစ်အရွယ်ရှိ Michelle Janin Howard ဟာခုလို Yedat ဗိုလ်ချုပ်မဖြစ်လာမီ American Yedat ဗျူဟာရေးရာဌာနမှာ38ဦးမြောက်ဒုတိယဗိုလ်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဟာဝတ်အနေနဲ့သူမရဲ့ရေတပ်မှူးတန်းတဲ့တစ်လျှောက်မှာ သမိုင်းတင်နိုင်ခဲ့တာတွေအများကြီးရှိခဲ့ပါတယ်။အမေရိကန်တပ်မှသူဟာကျေသုံးပွင့်တာပထမဦးဆုံးအာဖရိကန်ဝေဘွားအမေရိကန်နိုင်ငံသူဖြစ်ခဲ့တယ်လို့အမေရိကန်ရေတပ်မှလည်းဗိုလ်ချုပ်ရာထူးကိုရရှိခဲ့တဲ့ပထမဦးဆုံးသောအာဖရိကန်ဝေဘွားအမေရိကန်အမျိုးသမီးဖြစ်ပါတယ်။ဒါအပြင် USS Rushmore ဆိုတဲ့အမေရိကန်စစ်သည်မောကြီးကိုတာဝန်ယူအုပ်ချုပ်ခဲ့ရတဲ့ပထမဦးဆုံးသောအာဖရိကန်ဝေဘွားအမေရိကန်နိုင်ငံသူလည်းဖြစ်ပါတယ်။သူဟာဒုတိယရေတပ်ဗိုလ်ချုပ်ကြီးရာထူးအတွက်2006ခုနှစ်ကရွေးချယ်ခံခဲ့ရတဲ့အတွက်လေ1982ခုအမေရိကန်ရေတပ်အကယ်ဒမီကျောင်းဆင်းတွင်နဲ့ပထမဦးဆုံးဗိုလ်ချုပ်ကြီးရာထူးကိုရနိုင်ခဲ့သူလည်းဖြစ်ပါတယ်။သူဟာလက်ရှိရေတပ်ဗိုလ်ချုပ်ကြီးရာထူးကိုတော့ခုဇူလိုင်လ1ရက်နေ့မှာစတင်တာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်။သူမရဲ့ခင်မွန်းကတော့အမေရိကန်မရင်းစစ်မှုထမ်းဟောင်းဝိန်းကောလ်စ်ဖြစ်ပါတယ်။ဟာဝတ်ဒီနဲ့ထူးချွန်စုအများပြားကိုလည်းလက်ခံရရှိခဲ့သူဖြစ်ပါတယ်။2008ခုနှစ်ကသူဟာလူမဲမျိုးသမီးတွေရဲ့သိပ္ပံနည်းပညာနဲ့သင်္ချာဆိုင်ရာအတ္တမူဝင်ကြောင်းထူးချွန်စုကိုရရှိခဲ့တယ်လို့စွမ်းမကားရှိလာတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုပြည့်ဝတဲ့စုကိုလည်း2009ခုမှာရခဲ့ပြီး2010ခုမှာတော့စစ်ဘက်ဆိုင်ရာအမေရိကန်အမျိုးသမီးထူးချွန်စုကိုရရှိခဲ့ပါတယ်။ရေတပ်ဗျူဟာရေးရာဌာနအကြီးအကဲဂျိုနာသန်ဂရီနန်ကခုလိုထူးချွန်စုတွေလက်ခံရရှိသူဟာဒီစုတွေနဲ့အတူတာဝန်ဝတ္တရားတွေလည်းတွန်တွဲပါလာတယ်လို့ခုလူပြောပါတယ်
။ She will bear the burden of a role model and she is ready to bear that very well and I'm very
Howard ဟာအများအားကြဆန္ဒမူနာယူလောက်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ရေးအတွက်ကြိုးပမ်းဖို့တာဝန်ရှိတာဖြစ်ပါတယ်။ဒီတာဝန်ကိုလည်းသူ့အနေနဲ့အပြည့်အဝယူဖို့အစဉ်အဆက်ဖြစ်နေပါပြီ။ရေထဲမှာအမျိုးသမီးစစ်မှုထမ်းတွေလည်းအများကြီးလိုအပ်နေတာမို့အခုလိုသူ့ကိုတွေးရတာတိတ်ကိုကျေနပ်စရာပါ
2017ခုစက်တင်ဘာ17ရက်နေ့ကအကြမ်းဖက်သမားတွေလေးငယ်တွေအပိုင်းစီးပြီးမေဂန်ပြည်တော်စုရှိနယူးယောက်နဲ့ဝါရှင်တန်ဒီစီမြို့တော်နီးရှိပင်နီဂန်စစ်ဌာနချုပ်ကိုတိုက်ခဲ့ခြင်းကလည်းဟာဝတ်ဟာထိုစဉ်ကစစ်ဌာနချုပ်မှာရှိခဲ့တာဖြစ်ပါတယ်။တခါ2009ခုနှစ်မှာဆိုမာလီယာပြည်နယ်သမားတွေကမေဂန်အလံလွှင့်ထူထားတဲ့ Mars Alabama ကုန်တင်သင်္ဘောကြီးနဲ့အတူမာလိန်မှု Richard Phillips ကိုတံပေးဆွဲခဲ့ရကလည်းသူကိုကဲတင်မှုဆီလွတ်ချင်းခံခဲ့ရတဲ့ရေတပ်ဖွဲ့မှလည်းဟာဝတ်ပါဝင်ခဲ့တာဖြစ်ပါတယ်
။ I was about 3 days into the job when we got word that Captain Phillips had been
Captain Phillips ပြန်ပြီးဆွဲခံရတယ်လို့ကျမတို့သတင်းကြတော့ကျမဟာဒီတပ်ဖွဲ့မှစပြီးတော့အမှုထမ်းတာ3ရက်ပဲရှိပါသေးတယ်လို့ရေတပ်ဗိုလ်ချုပ် Michelle Howard ကပြောသွားတာဖြစ်ပါတယ်။မကြာသေးမီနှစ်တွေအတွင်းမှာအမေရိကန်စစ်တပ်မှအမျိုးသမီးတွေဟာအခက်အခဲအတားအဆီးအတော်များများကိုကြော်ဖြတ်နိုင်ခဲ့ကြပြီးချင်းကအမျိုးသမီးတွေမမှားနိုင်တဲ့ယာရုတွေကိုလည်းလက်လှမ်းမိနိုင်ခဲ့ကြပြီဖြစ်ပါတယ်။ဟာဝတ်ဟာခုလိုသူ့ကိုရေတပ်မှာပထမဦးဆုံးအမျိုးသမီးဗိုလ်ချုပ်ကြီးယာရုကိုခန့်အပ်မှုဟာနောင်လာနောက်သားအမျိုးသမီးတွေအတွက်အားကျအတူယူစရာဖြစ်လိမ့်မယ်လို့မျှော်လင့်နေကြောင်းပြောပါတယ
်။ My rank today lets them know that they can go from junior enlisted to
ဒီကနေ့ကျမကိုရေတပ်ဗိုလ်ချုပ်ယာရုမှာခန့်အပ်လိုက်ခြင်းဟာအမျိုးသမီးတွေအနေနဲ့အောက်ဆုံးအဆင့်တမန်ရဲဘော်ကနေဗိုလ်ချုပ်ကြီးယာဒူးအထီကိုလက်လှမ်းမိနိုင်တယ်ဆိုတာကိုပြသရရောက်ပါတယ်လို့ဟာဝတ်ကပြောသွားတာဖြစ်ပါတယ်။ဟာဝတ်ဟာအမေရိကန်ရေတပ်မှာပထမဦးဆုံးအမျိုးသမီးဗိုလ်ချုပ်ဖြစ်ပေမဲ့လို့လေအမေရိကန်စစ်တပ်တစ်ခုလုံးမှာတော့ကျယ်လေးဝင့်တဗိုလ်ချုပ်ကြီးယာဒူးတွေကိုရတဲ့တတိယမြောက်အမျိုးသမီးပဲဖြစ်ပါတယ်။ပထမအမျိုးသမီးကတော့ကြီးတပ်မှဗိုလ်ချုပ်နဲ့နောက်တစ်ဦးကတော့လေတပ်မှဗိုလ်ချုပ်ဖြစ်ပါတယ်။အလားတူပဲရေတပ်မှလည်းအမျိုးသမီးတွေရဲ့အရေးချင်းကိုအတိမပြုစင်တက်ပြီလို့ရေတပ်ဆိုင်ရာဝန်ကြီးရေမဘက်စကပြောပါတယ
် As a navy and as a nation I just got to quit wasting
အမေရိကန်ရေတပ်အနေနဲ့ရောနိုင်ငံအနေနဲ့ပါလူမျိုးရေးနဲ့ကြားမှခွဲခြားရေးစသဖြင့်တို့အပေါ်အခြေခံပြီးလူတွေရဲ့စွမ်းရည်နဲ့လုတ်ကင်နိုင်စွမ်းကိုလစ်လျူရှုအလဟတာဖြစ်စေတဲ့အနေအထားမျိုးကိုအဆုံးသတ်သင့်ပါပြီ
ဒါအပြင်အမေရိကန်စစ်တပ်မှာအမေရိကန်စစ်မှုထမ်းတွေအနေနဲ့ကာယနဲ့စစ်ဘက်စွမ်းရည်စံနှုန်းပြည့်မီရင်2016ခုနှစ်မှာအမျိုးသမီးစစ်မှုထမ်းတွေအနေနဲ့တိုက်ပွဲတွေမှာ combat လို့ခေါ်တဲ့ရင်ဆိုင်တိုက်ပွဲတွေဝင်နိုင်မဲ့အခွင့်အရေးမှာတာဝန်ထမ်းဆောင်ခွင့်ရတော့မှာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားတာကိုလည်းတွေ့ရပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင်
ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်မှာပါရှင်
လူသားတွေနေစဉ်ကျင်းနေနေတဲ့ဘဝထဲမှာသိပ္ပံဆိုင်ရာနားလည်မှုလွဲမှာပြီးအမှန်မှားနိုင်တဲ့စကားလုံးတွေရှိနေပါတယ်ဒီတစ်ပတ်တော့ let လို့ခေါ်တဲ့ k နဲ့ပတ်သက်ပြီးပြောပြပေးပါပါဒီနှစ်ဇွန်လထဲမှာတရုတ်နိုင်ငံတောင်ပိုင်းဟျူနန်ခေဓာတ်ပုပြည်နယ်တွေကဓာတ်ရုဆိုင်ရုံတရှိရာဒေတာမှာခဲစိတ်တင်နေတဲ့ကလေးပေါင်း300ကျော်ရှိနေတာမို့ဓာတ်ရုဆိုင်ရုံကိုပိတ်ပစ်ခဲ့ရပါတယ်ထူးခြားတာကဒီကလေးတွေခဲစိတ်တင်ရတာဟာခဲရံတွေကိုကြိုက်တာကြောင့်ဖြစ်နိုင်တယ်လို့ဒေတာအစိုးရအကြီးအကဲရဲ့ပြောကြားချက်ကိုတရုတ်အစိုးရထုတ် Global Times မှာဖော်ပြထားတာပဲဖြစ်ပါတယ်ခဲရံကိုကာဗွန်ကြီးပဲပါတဲ့ graphite နဲ့လုပ်ထားတာဖြစ်ပေမဲ့ခဲဆိုတဲ့အခေါ်ဝေါ်ကြောင့်အမှတ်မှားတာတွေဖြစ်လာတာပါခဲဟာအစိတ်တင့်တတ်တယ်ဆိုတာသိလာကြတဲ့နောက်ပိုင်းမှာခဲနဲ့ပတ်သက်ပြီးသုံးဆွဲရမှာသတိထားလာကြတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ
်ဒီခဲကိုသူတွေကြောက်တာသိမဆမ်းဘူးတစားတစားနဲ့ခဲစိတ်တင့်လာပြီးအများကြီးရှိတယ်ခဲစိတ်ကတော့နှလုံးမှာဒုက္ခပေးတာမျက်စိမှာဒုက္ခပေးတာလို့လက်မှာဒုက္ခပေးတာအများကြီးရှိတော့နောက်တော့ခဲကိုကျွန်တော်တို့ကဘယ်မှာသုံးကြလဲဆိုရင် red light ဆိုတော့အနည်းရောခဲအောက်ဆိုင်ကအဲ့ဒါလေးကဈေးအမှန်ပေါ်တယ်အဲ့ဒီဟာကိုတာမန်ပိတ်နေပေါ့သုံးတဲ့ခါမှာအိမ်မှာသုံးရင်အဲ့ဒီကောင်ကလည်းခဲစိတ်တင့်စေတာဟာလည်းဖြစ်တယ်အနည်းရောဆေးတွေအရင်ခါရှိတဲ့နေ့ကလက်ဒရက်တွေပဲနောက်မှအနည်းရောဆေးကိုတခြားဟာတွေနဲ့ပြောင်းတာအနည်းရောဆေးတွေခဲထားတဲ့အယုတ်ကလေးတွေနဲ့ကလေးတွေပြီးဆော့ရင်ကလေးတွေကအဲ့ဒီအယုတ်ကိုပါးစပ်နဲ့ကိုက်တယ်အဲ့တော့တရုတ်ပြည်ကလွန်ခဲ့တဲ့9နှစ်လောက်ကကလေးအယုတ်တွေစိတ်ုံတစ်ခုလုံးထုတ်လိုက်တာအကုန်လုံးက red light တွေနဲ့သုံးတယ်ခဲပါတဲ့အတုတ်ဆေးကိုမှုတ်ဆေးတွေပေါ့အဲ့ဒါနဲ့သုံးတော့အဲ့ဒီဟာတွေကအမှန်အယောင်လှလဲတောက်လဲတောက်တော့တော့ရောင်းလဲကောင်းတော့ဒီဟာတွေကအမေရိကန်ပြည်တော်စုထိတောင်ရောက်တယ်ကျန်တဲ့အာရှအောင်တော့ပြောမနေနဲ့အဲ့စိတ်ုံကချမ်းသာလာတာပေါ့အမေရိကန်ပြည်တော်စုရောက်တယ်အင်္ဂလန်ရောက်တော့အဲ့မှာစမ်းသပ်လဲတော့အဲ့ဒီအလီယောင်ကခဲတွေဖြစ်နေတယ်ခဲ outside တွေဖြစ်နေတော့ဒါကခုံရုံးနေပါလေခြေကိုရောက်အောင်တိုင်တန်းတော့အဲ့ဒီပိုက်ရှင်ကလည်းသူ့ကိုသူ suicide လုပ်ပြီးတော့တည်သွားတယ်။အဲ့သူ suicide လုပ်ပြီးမဲ့ဒီကုနာခဲစိတ်ပင့်တဲ့သူတွေကခဲဆိုတာအမှန်ကြောက်စရာကောင်းတယ်လေ။ဟာသူက heavy metal ဖြစ်တော့ကိုယ်ခန္ဓာလည်းရောက်ပြီးတော်ရင်တန်ရုံပြမထွက်တော့ဘူး။ခလေးတွေဆိုရင်သူက body weight ကလည်းသေးတယ်။အန်ဒီကလည်းပိုကြီးတာပေါ့။ဥမာအုံနှောက်ထဲရောက်တယ်ဆိုရင်အတော်လေးအန်ဒီကရှိတယ်။နောက်တော့သွေးကြောတွေရောက်ရင်သွေးကြောတွေကအလုံးမလုတာတွေပါရှိတတ်တယ်။အဲ့ဒါကြောင့်ကလေးတွေအတွက်သုံးတဲ့ပစ္စည်းတွေကိုအမှန်တတိထားမှာဖြစ်တယ်။
တိတ်ပန်ဆိုင်ရဲ့အမှတ်မှားနိုင်တဲ့စကားလုံးတွေထဲမှာခဲရန်ဆိုတာခဲတတ်တူနဲ့လှုပ်ထားတယ်လို့ထင်တတ်ကြတာပါ
။ကျွန်တော်တို့အမှတ်မှားတာတစ်ခုရှိတာကလေးတွေသုံးတဲ့ခဲတန်တွေ။အဲ့တော့ကျွန်တော်လည်းခဲတန်လို့ပြောတာပဲ။ခဲဆန်တွေက LED လို့အင်္ဂလိပ်ကလည်းရေးတယ်။ပန်ဆယ်ထဲမှာ LED LED ဆိုတော့ပါတယ်။အဲ့ဒီ LED ကတကယ်တကယ်တော့အင်္ဂလိပ်လိုတန်နေပုံမှလို့ပြန်လဲခဲပဲ။ခဲဆိုတာကခဲတတုနဲ့အတူတူပဲလို့ယူဆတယ်သူတို့လည်းအရင်ကဒီလိုပဲယူဆတယ်ဒါပေမဲ့အဲ့ဒီခဲစံကတကယ်တကယ်တော့ခဲမဟုတ်ပါဘူးဒီကောင်တွေက graphite ကနေလုပ်တာပါအဲ့ graphite နဲ့ကျွန်တော်တို့ဒီနောက်ပိုင်းမှာတော့ porcelain လိုမျိုး plastic လိုမျိုးရောတော့အတင်းတင်းမာတဲ့ဟာလေးလုပ်တော့အချောင်းဖြစ်အောင်လုပ်ပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီခဲစံတွေလုပ်ပြီးတော့ဘုံမကြီးမှစမ်းသပ်ဖူးရတယ်ဒါပေမဲ့ဒီခဲကိုတချို့လူတွေကတကယ်ပဲထင်တယ် lead poisoning ဆိုကြောက်တယ်အဲ့ခဲစိတ်တင်မှာစိုးတယ်ဆိုကလေးတွေခဲတံတွေပါပေးမကတ်ဘူးတလောကတရုတ်ပြည်မှာခဲစိတ်တင်တဲ့ကလေးတွေအယောက်300လောက်တွေ့ရတယ်အဲ့ခဲစိတ်နဲ့ပတ်သက်ပြီးတော့တရုတ်ပြည်ကစုံစမ်းရေးလုပ်တော့တာဝန်ရှိတဲ့ဝန်ကြီးတစ်ပါးဟာကလေးတွေခဲစိတ်တင်ပေါ့အဲ့ဒီကကလေးတွေခဲတံကိုပါးစပ်နဲ့ကိုက်နေတာဟိုအကုန်လုံးခဲစံတွေစားတယ်ဆိုတော့ခဲတံတွေစုတ်စုတ်စားတယ်ဝါဝါစားတယ်ဒါကြောင့်ခဲစိတ်တင်ပါတယ်လို့ပြောတော့အားလုံးကဟာသဖြစ်သွားကြတယ်
မြန်မာနိုင်ငံမှာခဲကိုအစိတ်သင့်မှန်းမသိပဲအတော့ကိုတုံးခဲ့ကြတယ်လို့ဆိုပါတယ
်လက်ကိုကျွန်တော်တို့ကအတော့ကိုတုံးတယ်လေအရင်ခက်ကဆိုရင်နိုးစီကွက်ပေါ့နိုးစီကွက်ကအိမ်လေးမှာလိုက်ဝဲတယ်မိကွက်တွေလုပ်ကုန်ရင်းနှီးစီမိကွက်တွေကိုလုပ်တဲ့ခါမှာစံပြူဆိုင်တွေကလုပ်တယ်ဆိုတော့ညပြတော့ဝယ်ဒင်းပေါ့ဂဟီဆော်ရဟာဆော်ဒရင်းလို့ခေါ်တယ်စံပြူဆိုင်တွေလုပ်တယ်အဲဆော်ဒရင်းလုပ်တဲ့ခါမှာအကုန်လုံးကခဲဆော်တာပြီးသုံးတယ်ခဲနဲ့တော့ဂဟီဆော်ကြတာအဲ့ဒီဂဟီဆော်တဲ့တံပြူဆရာတွေလည်း net poisoning တွေဖြစ်တယ်ပြီးတော့ကျွန်တော်တို့ရှိသမျှတံပြူပုံးတွေကိုကျွန်တော်တို့ဒီ plastic တွေမပေါ်ခင်ကဓာတ်ဆီတွေထည့်တယ်ရေနံစီတွေထည့်တယ်အိမ်မှာသုံးတဲ့ဓာတ်ဆီတွေရေနံစီထည့်တယ်အပြင်ကိုအဲ့ဒီပုံးတွေကိုပြန်ဆေးကြောပြီးတော့သုံးတာဟာစီပုံးတွေဖြစ်လာဘဝဒီကစီပုံးကိုပုံးမှမထုတ်ပဲအဲ့စီပုံးတွေကနိုင်ငံခြားလာတဲ့ရေနံစီပုံးတွေပဲစီပုံးထည့်တယ် အဲ့ဒီဟာရပြစ်ချပြုတော့ဟိုပိန်ဒီလိန်နဲ့ပေါက်တဲ့ဟာကြတော့စီပုံးတွေကိုကတိဆော်တယ်ဒီဆော်တဲ့ခါကျခဲကတိပဲဆော်တယ်အဲ့လူတွေနဲ့နီးစပ်တဲ့အရာတွေဖြစ်လာတော့ခဲကတိတွေကလည်းကျွန်တော်တို့အပတ်ဝန်းကျင်မှာအရန်များတာပဲခဲစိတ်ပင်တာပေါ့ဒီနောက်ပိုင်းမှာကျတော့ဒီ circuit တွေပိုင်းလောက်တဲ့ခါကျတော့လူတွေကတော်တော်လေးသိပါတယ် circuit လောက်တဲ့ခါကျတော့ဒီ soldering ကအလီယံမရှိတဲ့ပစ္စည်းတွေကိုတော်တော်များတုံးတယ် direct ဒီ soldering material ကိုပြင်ဆင်ထုတ်လုပ်တယ်အဲ့ဒီခါမှာ share နဲ့တခြား flux ဆိုတာတခြားလေးရောလိုက်တော့ကျွန်တော်တို့ပြဿနာအမှန်တန်နည်းသွားတာကိုတွေ့ရတယ်ဒီ paint တွေမှာတော့လည်းအခုချိန်မှာ paint တွေကိုအကုန်လုံးကဟော care နဲ့မလုပ်ကြဘူးတက်တန်းရက်ဖို့ပြောတာကြတယ်နောက်တစ်ခုကကျွန်တော်တို့ဒီတရုတ်ဆိုင်မှာစားတဲ့နာကောင်းခင်းကြိုးလို့ပါဆိုရင်အင်ဒိုကြီးနဲ့လည်းလုပ်တာအဲ့အင်ဒိုကြီးမှာအပေါ်ကတုတ်တဲ့ဆင့်ကြီးကခဲနဲ့ချော်လုပ်ထားတာဖြစ်တယ်မြန်မာပြည်မှာအရင်တော့အဲ့ဒီခဲချော်လုပ်တာရှိဘူးရယ်တကယ်တကယ်တော့နောက်ပိုင်းတော့ပူကောင်းလာတော့ဒီသစ်ရွက်ပြားနေပိုတက်ဆီယမ်အောက်ဆိုက်ကနေနော်ခဲအောက်ဆိုက်မလို့နဲ့ပိုတက်ဆီယမ်အောက်ဆိုက်ကနေပြားလို့ရင်တော့အင်ဒိုကြီးကပြဿနာမရှိသို့တော်လည်းကျွန်တော်တို့ဘာနဲ့လုပ်ထားတယ်တော့ဘာအန္တရာယ်ရှိမယ်ဆိုတာမပြောနိုင်ဘူးသို့တော်လည်းခဲနဲ့လှုပ်ထားဖို့အလားအလာတော်တော်များတယ်။ဒါစစ်အိုးတွေနဲ့စစ်ပါခေါမဲသူ့ကိုဟိလုံပါလိရေချိုးတာတော့ကိစ္စမရှိဘူး။ CD တိုင်းထည့်တာလည်းကိစ္စမရှိဘူး။သို့တော့နားကောင်းခင်းညို့လိုမျိုးအပူအများကြီးပေးရတဲ့ခင်းတွေကိုဟိုစားသုံးရင်တော့အန္တရာယ်ရှိနိုင်တယ်။ခဲကဒီတစ်ခါဝင်ပြီးရင်သူကမထွက်ဘူး။နောက်တစ်ခါဖြည်းဖြည်းထဝင်ကြာလာတော့ accumulate ဖြစ်သွားတော့သူက level တစ်ခုရောက်ရင်ဒီယောဂါတွေခြေစစ်လက်စစ်တွေရောင်းလာမယ်။ကျဲစိတ်တဲ့နဲ့ဟာလေတော့အုံနောက်မပြည့်တာတွေပဲဖြစ်လာနိုင်တယ်အဲ့ဒါလေးကိုဘီစိုက်ဖို့ပါ
ဓာတုပညာရှင်ဒေါက်တာခင်မောင်တို့ပါနောက်တစ်ပတ်မှာတော့မာကီရီလို့ခေါ်တဲ့ဗရန်းနဲ့ပတ်သက်တဲ့အမှန်မှားနိုင်တာလေးကိုပြောပြပါအောင်မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်
ဒေါက်ကင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။တောက်ကြနေညတိုင်းမှာလည်းဒီစီစဉ်ကိုထုတ်လွှင့်နေပါတယ်။အင်တာနက်စာမျက်နှာမှာဖတ်ရှုနားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ကဘာကြီးရဲ့လေးပုံသုံးပုံကျပြတဲ့ပင်လယ်သမုဒ္ဒရာရေပြင်ဟာကမ္ဘာမြေပေါ်မှာနေထိုင်ကြတဲ့ကျွန်ုပ်တို့အားလုံးနဲ့သက်ဆိုင်တဲ့စွန့်အင်အရင်းအမြစ်ဖြစ်ပါတယ်။ကမ္ဘာလူဦးရေတန်ထံပေါင်းများစွာဟာစားနပ်ရိက္ခာဖူလုံမှုရရှိအတွက်ဒီပင်လယ်သမုဒ္ဒရာတွေကိုအားကိုးအားထားပြုနေကြရသလိုအရေးပါတဲ့သိပ္ပံသုတေသနတွေပြုလုပ်တဲ့နေရာဖြစ်တဲ့အပြင်ကမ္ဘာစီးပွားရေးမှာအရေးပါတဲ့ကဏ္ဍမှာရှိနေပြီးဥရုယာသည်ပုံမှန်ဖြစ်ပေါ်အောင်ထိမ့်ချုပ်ပေးတဲ့နေရာလည်းဖြစ်ပါတယ်။ဒါပေမဲ့လူသားတွေရဲ့မစင်မချင်းပြုတ်မှုဆောင်ရွက်မှုတွေကြောင့်ပင်လယ်သမုဒ္ဒရာရေပြင်ဟာစိုးရိမ်ရတဲ့အခြေအနေကိုရောက်ရှိလာနေပြီဖြစ်ပါတယ်။စိုက်ပျိုးရေးကဏ္ဍတွေကထွက်လာတဲ့လေထုညင်ညမ်းမှုတွေ၊မိလာပိုက်တွေကထွက်လာတဲ့ရေတွေနဲ့တခြားညစ်ကြေးနေတဲ့ရေတွေကြောင့်သမုဒ္ဒရာရေထဲကအောက်ဆီဂျင်တွေခန့်ချောက်ပြီးရေနေသရဝါတွေအသက်ရှင်နေထိုင်လို့မရတဲ့အထိဖြစ်လာနေပါပြီ။အမိုက်တွေနဲ့တခြားအပျက်စီးအပိုင်းအစတွေကတော်ရိုင်းတိရိစ္ဆာန်တွေနဲ့ရေနေသရဝါတွေအပြင်လူသားတွေရဲ့ကြမ်းမာရေးနဲ့လုံခြုံရေးကိုပါထိခိုက်လာနေစေပြီးဖြစ်ပါတယ်။စီးပွားပြေအလွန်အကျွံငါးဖမ်းမှုကလည်းတချို့ငါးတွေမြို့တုံးမဲ့အထိဖြစ်လာနေပါတယ်။ရာသီဥတုပြောင်းလဲမှုတွေနဲ့လေထုညင်ညမ်းမှုတွေကရေတုထဲမှာအက်ဆစ်ဓာတ်တွေပိုများလာအောင်ပင်လယ်သမုဒ္ဒရာရဲ့ဓာတုဓာတ်တွေကိုပြောင်းလဲသွားစေပါတယ်။ဆုံးရှုံးမှုတွေအများအပြားရှိနိုင်ပြီးလှုပ်ဆောင်ရမယ့်အတိုင်းအတာကလည်းကျယ်ပြန့်လွန်းလာကြောင်းလူတူးတယောက်တည်းနိုင်ငံတစ်နိုင်ငံထဲကလှုပ်လို့မရတာကြောင့်ပင်လယ်သမုဒ္ဒရာရေတူကြီးရေရှည်တည်တံ့အောင်ထိမ့်သိမ်းဆောင်ရှောင်းနိုင်ဖို့နိုင်ငံတကာအသံဝိုင်းကဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ပင်လယ်သမုဒ္ဒရာတို့ကိုချင်းချောင်းနေတာတွေကိုဘလို့ကင်တွယ်ဖြေချင်းကြမလဲဆိုတဲ့အဖြေရှာနိုင်ဖို့နိုင်ငံပေါင်း90နီးပါးကကိုယ်စားလှယ်တွေဇွန်လအတွင်းဝါရှင်တန် DC မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကမ္ဘာပင်လယ်သမုဒ္ဒရာပြင်ကြီးရဲ့အ내အချင်းကိုသာလက်ရှိအချိန်မှာအကာအကွယ်ပေးနိုင်သေးတဲ့အတွက်လှုပ်ဆောင်စရာတွေအများကြီးကျန်နေပါသေးတယ်။ဒီကိစ္စကိုဥဆောင်လုတ်ကင်တဲ့အနေနဲ့ငါအလွန်ကြုံဖမ်းဆီးနေတာတွေကိုဟန်တားနိုင်ဖို့ပစိဖိတ်သမုတ်တရားအတွင်းကမိုင်ပေါင်း 83,200 အထိတိုးချက်ကာကွယ်ထိန်းသိမ်းဖို့တမရဘာရကိုဘာမာကကြေညာလိုက်ပါတယ်။ဒါဟာသမုတ်တရားရေပြင်အပေါ်အကျယ်ပြန့်ဆုံးကာကွယ်စောင့်ရှောက်မှုပဲဖြစ်ပါတယ်။ပစိဖိတ်သမုတ်တရားအလဲပိုင်းကကျွန်းနိုင်ငံဖြစ်တဲ့ကီရီဘာတီနိုင်ငံကတမရအိုနိုတေတုံးကလည်းကယ်လီဖိုးနီးယားပြည်နယ်လောက်ကျယ်ပြန့်တဲ့ သူ့နိုင်ငံကထိမ့်သိမ်းဆောက်ရှောက်ထားတဲ့ရေပိုင်နဲ့အတွင်းရှစ်နှစ်ကစပြီးစီးပွားပြေငါးဖန်ခွင့်ပိတ်ပင်တော့မယ်လို့ကြေညာလိုက်ပါတယ်။ငါးအလွန်ကျွန်ဖန်တာကလူဦးရေတန်းတထောင်ကျော်ရဲ့ဆန္ဒရိက္ခာထောက်ပံ့မှုကိုချိန်ချောက်နေတာဖြစ်ပါတယ်။ဒါကိုတန်းစီနိုင်ရဲ့အတွက်ဆိုရင်တရားမဝင်ဖန်ဆီလာတဲ့ငါးတွေကိုရောင်းချခွင့်မပြုဖို့လိုပါတယ်။ဒီကိစ္စကိုတားဆီးနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးကဥဆောင်ပြုလုပ်နေတဲ့ Port State Measure Agreement လို့ခေါ်တဲ့စစ်ကမ်းတွေကနေငါးတွေတရားမဝင်ဖမ်းလာခြင်းဟုတ်မဟုတ်စစ်ဆေးတဲ့သဘောတူညီချက်ကိုနိုင်ငံအတော်များများကလက်မှတ်ထိုးထားပြီးဖြစ်ပါတယ်။ဒီသဘောတူညီချက်တကယ်ထိရောက်မှုရှိဖို့လှုံ့ဆော်စရာတွေအများအပြားကြံပါသေးတယ်။ပင်လယ်သမုဒ္ဒရာပြင်ကိုထိမ့်သိမ်းဆောက်ရှောက်နိုင်ဖို့အတွက်ဘာတွေကိုဆုံးရှုံးသွားနိုင်လဲဆိုတာကိုလူသားတွေအနေနဲ့အရင်သိရှိထားဖို့လိုအပ်မှာဖြစ်ပါတယ်။ပင်လယ်သမုဒ္ဒရာတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုနိုင်ငံတိုင်းကဖြေရှင်းလိုကြပေမဲ့သူတို့နည်းသူတို့ဟန်နဲ့သူတို့လုပ်နိုင်တဲ့အချိန်မှာပြုလုပ်လိုကြတာဖြစ်ပါတယ်။ဒါပေမဲ့ပင်လယ်သမုဒ္ဒရာကိုထိမ့်သိမ်းဆောင်ရှောက်ဖို့အဲ့ဒီလိုလုပ်လို့မရဘူးလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ပင်လယ်သမုဒ္ဒရာရဲ့ချိန်ချောက်မှုဟာနည်းမြေအကန့်အသတ်မရှိရင်ဆိုင်နေရတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ပင်လယ်သမုဒ္ဒရာတွေရင်ဆိုင်နေရတဲ့ပြဿနာတွေနဲ့စိန်ခေါ်မှုတွေကိုအလုံးကဝိုင်းဝန်းဖြေရှင်းကြရမှာဖြစ်ပါတယ်။ဒါဟာပင်လယ်နေတရဝါတွေကိုကာကွယ်ဆောင်ရှောက်ဖို့လက်ရှိအချိန်တစ်ခုတည်းအတွက်မဟုတ်ဘဲအနာဂတ်တစ်ခုလုံးအကျိုးရှိဖို့အတွက်လှုံ့ဆော်ကြဖို့လိုအပ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။စနေနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်တွေကိုတရရှင်နေနားဆင်နေရပါ VOA ကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီကွဲတွင်ရှူစားနိုင်ပါတယ် Asia Set 7 ဂျိုဂျူကနေထုံနေပါတယ်ရှင်အခုတော့ကမ္ဘာသတင်းအချင်းချင်းကိုကိုရဲနိုင်ကပြောပြပါအောင်ရှင
်ယူကရိန်းနိုင်ငံအနေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားအပါအဝင်ရုရှားအနာဘိုင်းနဲ့စနေနေ့မှာဆွေးနွေးပြောဆိုမှုအစ်စ်တွေလုပ်သွားဖို့အသင့်ရှိတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကူကပြောလိုက်ပါတယ်ဆွေးနွေးမှုလုပ်ဖို့အတွက်အချိန်နဲ့နေရာကိုသူ့ဘက်ကပြောကြားလိုက်ပြီးတော့တစ်ဖက်ကတုံ့ပြန်ချက်ကိုစောင့်နေတယ်လို့လည်းပိုရိုရှန်ကူကပြောပါတယ်အမေရိကန်လွတ်လပ်ရေးနေ့ကိုဇူလိုင်လ4ရက်နေ့ကအမေရိကန်သမ္မတအင်ဂျီရောမှာကျင်းပတဲ့နိုင်ငံသားတင့်25ယောက်အတွက်အထူးကျန်းသစ္စာကျင်းဆိုပွဲအခမ်းအနားမှာလူမှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့သမ္မတဘရက်အိုဘားမားကထက်လောင်းတိုက်တွန်းလိုက်ပါတယ်ဂျာမနီနိုင်ငံမှာအခုသတင်းပတ်အတွင်းဖန်ခံလိုက်ရတဲ့သူဟာအမေရိကန်အတွက်သရှိုးလုံနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဂျာမနီနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကိုဂျာမနီနိုင်ငံကဆင့်ခေါ်လိုက်ပါတယ်ဒီမှုနဲ့ပတ်သက်ပြီးအ мян ဖြည့်ရှင်းချက်ထုတ်ဖို့အတွက်အကူအညီပေးဖို့တန်အမတ်ကြီးဂျွန်ဘီအီမာဆန်ကိုဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုခဲ့တာဖြစ်တယ်လို့ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်မကွေးတိုင်းပညာရေးမှုရုံးမှာခွင့်ပြုချက်မရဘဲသတင်းယူမှုနဲ့ထောင်နဲ့တစ်နှစ်ပြစ်ဒဏ်စီရင်ခံထားတဲ့ DVB Democratic မြမအတန်းမကွေးသတင်းတော့ကိုဇော်ဖေခေါ်သူရတက်တင်ဟာတောက်ကြနေကပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်ကိုဇော်ဖေယာဂျပန်ဖောင်ဒေးရှင်းတစ်ခုကပေးအပ်တဲ့ပညာသင်စုရွေးချယ်ပုံနဲ့ပတ်သက်လို့မကွေးပညာရေးယူမှုမှာသတင်းယူဖို့စ조사ရင်2012ခုနှစ်မတ်လကတရားစွဲဆိုခံခဲ့ရဖြစ်ပါတယ်။ကမ္ဘာဖလားဘောလုံးပွဲတွေမှာတော့အင်ရှင်ဘရာဇီးလ်နဲ့ဂျာမနီတို့နိုင်ရပြီးတော့ဆီးဖိုင်နယ်တက်သွားပါတယ်။ဂျာမနီကပြင်သစ်ကိုတကူးကိုမရှိနဲ့နိုင်ပြီးတော့ဘရာဇီးလ်ကကိုလံဘီယာကို2-2နဲ့နိုင်သွားတာပါ။ဗြိတိန်နိုင်ငံမှာကျင်းပတဲ့ဝင်းဘယ်လ်ဒန်တက်နစ်အမျိုးသားတူချင်းဆီးဖိုင်နယ်မှာတော့နိုဗက်ဂျိုကိုဗစ်ကဒီမီထရော့ဖ်ကိုနိုင်ပြီးတော့ဆွစ်ဇာလန်ကရောဂျာဖက်ဒရာကမီလော့စ်ရာအိုနစ်ကို၃ပွဲပြတ်နိုင်ပြီးတော့ဖိုင်နယ်မှာတွေ့ကြမှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုရနိုင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်နန်တာချမ်ပါရှင်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒယ်ရာမန်ဖြစ်ပါတယ် VOA American အတန်ရဲ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်မှာဖို့စောင့်မျှော်နားဆင်ကြပါရှင် VOA ကိုနားဆင်တဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.